အစ္စရေးနဲ့လေဗနန်အခြေစိုက်ဟစ်ဘိုလာအဖွဲ့တို့ကြားတင်းမာမှုတွေမြင့်တက်နေချိန်မှာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဟစ်ဘိုလာအကြီးတန်းတပ်မှုတူသေဆုံးခဲ့တယ်လို့ဟစ်ဘိုလာကပြောပါတယ်တပ်မှုမိုဟာမက်နာမာနာဆာဟာတိုင်ရန်မြို့အနီးဗုဒ္ဓဘုရားကတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးသွားကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဂါဇာမှာအစ္စရေးရဲ့ထိုးစစ်တွေစကြတဲ့ကဟစ်ဘိုလာနဲ့အစ္စရေးစစ်တပ်ကြားမှာနေဆက်ဖြတ်ကျော်ပစ်ခတ်မှုတွေနေ့စဉ်ဖြစ်နေတာပါဂါဇာမှာအပြစ်ရမှသာတိုက်ခိုက်မှုတွေရပ်တန့်မယ်လို့ဟစ်ဘိုလာကဆိုထားပြီးအစ္စရေးကလည်းဟစ်ဘိုလာရဲ့တိုက်ခိုက်မှုတွေအဆုံးမသတ်ရင်ဒီတဲ့ပိုကြီးမားတဲ့စစ်ရေးစစ်ဆင်ရေးတွေလုပ်မယ်လို့တံပြန်သတိပေးထားပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးတပ်ဖွဲ့တွေဟာဂါဇာကမ်းမြောင်အလယ်ပိုင်းနဲ့တောင်ပိုင်းတွေမှာဗုဒ္ဓဘုရားကတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အရက်သားတွေကိုလည်းနေရက်ကနေထွက်ခွာဖို့သတိပေးထားတာကြောင့်ထောင်နဲ့ချီတဲ့ပါလက်စတိုင်းအရက်သားတွေဟာလည်းခိုလုံမှုနေရာတစ်ကိုရှားနေရပါတယ်။ကုလသမဂ္ဂကတော့ Khans Yunis နဲ့ Rafah ကဒေသအများပြားမှာပါလက်စတိုင်းတွေနေရဲစွန့်ခွာဖို့အစ္စရေးကထုတ်ပြန်ထားတာကိုစိုးရိမ်ကြောင်းပြောပါတယ်။ဒါဟာဂါဇာကမ်းမြောင်ရဲ့၃ပုံ၃ပုံအကျယ်လောက်ကိုတည့်အောင်မှာဖြစ်ပြီးတော့အရသား၂သိန်းခွဲလောက်ထိထိခိုက်နစ်နာစေနိုင်တယ်လို့ဆိုပါတယ်။ Israel Hamas စစ်ပွဲစကြတဲ့ကဂါဇာကပါလက်စတိုင်း၁၀ဦးမှာ၉ဦးဟာအနည်းဆုံးတစ်ချိန်ကနေ၁၀ချိန်ထိနေရဲရွှေ့ပြောင်းခံခဲ့ရပြီလို့ကုလသမဂ္ဂကပြောပါတယ်။